ဘုံမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ကျမ်းမာရေးလေးကတည်းကအစည်းစနာရှင်ပြေလိုက်လျှောက်တမဲ့တိမ်သိစို့က
ွယ်မျော်လင့်ခြင်းတန်တော်ဒရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။သုတရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာကောင်းသောအစာဤတန်ဖိုးဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။သုတရှင်များရှင်။အစာမှာအတောက်မာတာတွေကကျမ်းမာရေးကိုထိခိုက်စေဦးတာမကအသက်တာရဲ့တာယာမှုကိုလည်းပျက်စီးစေပါတယ်။ထောင်ပေါင်းများစွာသောလူတို့ဟာသူတို့ဘာသာစားကောင်းတယ်လို့ပြောတဲ့မသိလျော်တဲ့အစာတွေကိုစားပြီးဖျားနာနေကြပါတယ်။နာတာရှည်ယောဂါတွေကိုလည်းခံစားနေကြရပါတယ်။သောတာရှင်များရှင်ကျမတို့လက်ခံကျင့်သုံးနေတဲ့အကျင့်စရိုက်တွေကအနာဂတ်အသက်တာရဲ့ဇာတိတာတွေကိုတိဆောက်ရမှာအထောက်အကူပြုပါတယ်။ဒါကြောင့်မို့လဲအစာအစာပြင်ဆင်နည်းတွေကိုလိလာဖို့လိုအပ်တယ်လို့ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးကိစ္စတွေကိုဂရုတစိုက်လေ့ကျက်ဖို့လိုအပ်လာပါတယ်။အစာအာဟာရဘက်မှာမှားယွင်းစွာချစ်သုံးနေတဲ့ຢာတွေကိုပြုပြင်ပြောင်းလဲတဲ့အခါနှောက်နှေးခြင်းမရှိဘဲလှုပ်ဆောင်သင့်ပါတယ်။မသိလျော်တဲ့အစာတွေကိုစားတောက်တဲ့အတွက်အစာမကြေတဲ့ယောဂါကိုခံစားကြရပါတယ်။ဒါအပြင်အစာအိမ်အတွက်ဝန်ဖြစ်စေမဲ့အစာတွေကိုဖယ်ရှားပြီးခန္ဓာကိုယ်ခွန်အားကိုဂရုတစိုက်ဆက်လက်ထိန်းသိမ်းသင်ပါတယ်။ထိခိုက်ပျက်စီးသွားတဲ့အစာအိမ်ကကြာမြင့်စွာအထိနာခဲ့ရင်ငကိုအခြေအနေပြန်လည်ရောက်ရှိဖို့ခက်ခဲပါတယ်။ဒါပေမဲ့မှန်ကန်စွာစားသုံးပေးမယ်ဆိုရင်အနည်းနဲ့အများပြန်လည်ကောင်းမွန်လာတတ်ပါတယ်။သုတရှင်များရှင်စာစာချိုးချန်နာကစိတ်တကူရဲ့ကိုကျင့်တရားတွေကိုတိုးတက်ကောင်းမွန်စေပါတယ်။အလိုရမက်တွေကိုလည်းထိန်းချုပ်ရမှာအထောက်အကူပြုပါတယ်။သောတာရှင်များရှင်။လူများစွာတို့ဟာမိမိအလိုဆန္ဒကိုလိုက်တဲ့အတွက်ယောဂါရီရကြပါတယ်။တဘာဝတရားစင်ကြယ်ခြင်းစီမင်းတွေနဲ့ညီညွတ်အောင်မနေထိုင်ခဲ့တဲ့အတွက်ကြောင့်ဒီလိုယောဂါရီကိုခံစားရခြင်းဖြစ်ပါတယ်။စာရတောက်တာဝတ်တာလောက်ကင်တာစတဲ့အမှုကိစ္စတွေမှာကျမ်းမာရေးစီမင်းတွေအတိုင်းမကျင့်ခဲ့တဲ့အတွက်ကြောင့်ဖြစ်ပါတယ်။သောတာရှင်များရှင်အလုပ်ကြိုးစားတာစာကြည့်များတဲ့အတွက်ကြောင့်စိတ်မောလူမောဖြစ်ရတာတဲ့ကျမ်းမာရေးစီကန်းတွေဖြစ်တဲ့အစားမမှန်အိပ်မမှန်တာကြောင့်စိတ်မောလူမောဖြစ်ရတာကပိုပြီးတော့ပြင်းထန်ပါတယ်။သောတာရှင်များရှင်စာကြိုးစားတာကစိတ်တကူကြဆင်းရခြင်းရဲ့အဓိကအကြောင်းရင်းမဟုတ်ပါဘူး။မစားသင့်တဲ့အစာတွေကိုစားတာစားသင့်တဲ့အစာတွေကိုစားပြီးမဲ့စားချိန်မမှန်တာကာယလေးကျင့်ကံမပြုလုပ်တာတွေကစိတ်တကူကြဆင်းမှုရဲ့အကြောင်းရင်းတွေဖြစ်ကြပါတယ်။အစာမမှန်တာနဲ့အိပ်မမှန်တာတွေကအုံနောက်ဆွမ်းအားတွေကိုလည်းပျက်စီးစေပါတယ်။သောတာရှင်များရှင်ချုပ်တီးမှုကင်မရာကအိမ်တော်ကနေအစပြုတတ်ပါတယ်။ဒါကြောင့်မို့ခန္ဓာကိုယ်တိဆောက်မှုကိုထောက်ကူပြုတဲ့အစာအစာတွေကိုရွေးချယ်စားသုံးသင့်ပါတယ်။အစာအစာချိုးချန်တာက စိတ်တကူးနဲ့ကိုကျင့်တရားတွေကိုတိုးတက်ကောင်းမွန်စေပါれ။တောတာရှင်တို့လည်းခန္ဓာကိုယ်တည်ဆောက်မှုကိုအထောက်အကူပြုတဲ့အစားအစာတွေကိုရွေးချယ်စားသုံးလျက်ခန္ဓာကိုယ်ခွန်အားတွေကိုဂရုတစိုက်ဆက်လက်ထိန်းသိမ်းသွားကြပါစို့။တောတာရှင်များအားလုံးကျန်းမာဒုက္ခအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ခြေတော်မိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့နေ့ရက်တည်းလေးဖြစ်ပါစေ။ခြေတော်မိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ပါစေ။ဆက်လက်ပြီးတော့ကျွန်တော်ဗျာဒိတ်ကျမ်းရဲ့သတင်းစကားတွေကိုလေ့လာကြပါစို့။ဗျာဒိတ်ကျမ်းအားလို့ရှင်တမန်ကျမ်းသာရဲ့နောက်ဆုံးသောကျမ်းအုပ်လည်းဖြစ်ပါတယ်။နောက်ဆုံးသောစာဆောင်လည်းဖြစ်ပါတယ်ကျွန်တော်အားလုံးအတွက်အရေးကြီးတဲ့စာဆောင်ဖြစ်တဲ့အတွက်ကြောင့်ဒီဗျာဒိတ်ကျမ်းဆောင်ကိုကျွန်တော်စာဆောင်ကိုဖွင့်ရပြီးတော့လေ့လာတဲ့အခါမှာကျွန်တော်အားလုံးအတွက်တကယ်ပဲအရေးတယူတကယ်ပဲတည်ဆောက်ရမယ့်ဘဝတတ္တာကိုရရှိခံစားသွားရမှာဖြစ်ပါတယ်ဒါကြောင့်ဘုရားသခင်ကတို့ရှင်ဗျာဒိတ်ကျမ်းဆောင်မှာဘာကြောင့်သူ့ရဲ့သားတော်ယေရှုကိုနှိမ်ချတော်သိုးတငယ်နဲ့နိုင်ရှင်ထားရပါတယ်ကျမ်းသာကိုပြန်လည်းလေ့လာတဲ့အခါမှာတို့ရှင်တော့သောတငယ်နဲ့ပုံဆောင်ထားတဲ့အရာများဟာကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဘလောက်သင့်လျော်ချောင်းလေးလာကြပါစို့ကျွန်တော်တို့ရဲ့အပြည့်နာစာအားလုံးကိုဖခင်သခင်ရဲ့သောတငယ်ဟာမြည်သွို့လွတ်လပ်ခွင့်ပေးခြင်းကိုလေးလာကြပါစို့အပြစ်မှငြင်းရသောခွင့်ဟာဘယ်လောက်ကြီးမြတ်တယ်လဲသာဝရအသက်တွေဘယ်သို့အာမခံပေးထားတယ်လဲချစ်တော်မိတ်ဆွေပေါင်းတို့အာရန်နဲ့အေဝါရဲ့နေ့ရက်ကိုပြန်ကြည့်ကြပါစို့အာရနဲ့အေဝေဝါကအပြစ်လုပ်တဲ့ချိန်ခါမှာဘုရားသခင်အားလို့ရှိရင်သင်တို့ကတော့ရှင်ပူတော်တကားကိုယူဆောင်လာရမယ်လို့မိန့်တော်မူခဲ့ပါတယ်။အသွေးကိုသုံးမသားလျင်သင်တို့ရဲ့အပြစ်ကိုဖြေလို့ခြင်းအခွင့်ရလိမ့်မယ်။ဒါကတော့တမဟောင်းခေရစ်ပူတော်ခြင်းကိုဆိုလိုခြင်းဖြစ်ပါတယ်။ဝိပုယကျမ်းမှာတော့ရှင်တွေ့ရပါတယ်။ဝိပုယကျမ်းခန်းကြီး19ပိုင်းငယ်17မှာတော့ရှိရင်အကြောင်းမူကားကိုယ်ခန္ဓာအသက်သည်အသွေး၌တည်၏တဲ့။ဘာကြောင့်အသွေးကိုတောင်းရသလဲ။အသွေးကအသက်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဝိပုယကျမ်းခန်းကြီး19ငယ်17မှာဆိုရှင်ကိုခန္ဓာရဲ့အသက်သည်အသွေး၌တည်အပြည့်ယခသည်တည်ခြင်းဖြစ်၏အသွေးသွန်းခြင်းဤပုံဆောင်ချက်ကတော့ဖခင်သခင်ရဲ့သားတော်သည်မိမိရဲ့အသက်ကိုကျွန်တော်တို့အတွက်ဆက်ကပ်လိုက်ခြင်းဖြစ်တယ်ဖခင်သခင်ရဲ့မိန့်တော်ကိုနားခံပြီးတော့အာဒံဟာဆိုရှင်အပြည့်ကင်းတဲ့သိုးကလေးကိုယူဆောင်လာရပါတယ်ရစ်ကောင်ရဲ့လက်မျိုးကိုလှီးဖြတ်ပြီးတဲ့ခါမှာဆိုရှင်လေကြောင်းမှသွေးများဆိုလို့ရှိရင်ဖြည်းဖြည်းချင်းမြေပေါ်သို့ကျဆင်းသွားခြင်းကိုအာဒံဟာဆိုရှင်စိတ်နှလုံးကြေကွဲစွာနဲ့ကြည်နေခဲ့ရပါတယ်။သို့တဲ့ငယ်ဆိုရှင်ခရစ်တော်သေခံခြင်းကိုရှေပြေးနေမိတ်အဖြစ်ပြသပူဇော်ခြင်းခံရပါတယ်။ဒါကြောင့်ယောမခန်းကြီး6အပိုင်ငယ်23မှာဆိုရှင်အပြစ်တရားကြီးခါကသေခြင်းပေတည်တဲ့။ဒီတွေ့ကြောင့်ပဲအာဒံသေရမယ့်နေရာမှာဆိုရှင်အစာတိုးပြီးတော့သို့တဲ့ငယ်အသေးခံရမှာဖြစ်တယ်။ဓမ္မဟောင်းခင်မှာရစ်ကောင်ကိုယူဆောင်ပူဇော်ခြင်းဟာတို့ရှင်ခရစ်တော်ကားတို့ချင်းတစ်ချိန်တည်းမှာပြည့်စုံတဲ့ရစ်ပူဇော်ခြင်းအမှုကိုမိမိရဲ့ကိုယ်ကိုစတတ်ခြင်းဖြင့်အဆုံးသတ်မဲ့အကြောင်းကိုလည်းပဲစီစဉ်ထားတာဖြစ်ပါတယ်။ဤဒီလာလူမျိုးများဟာတို့ရှင်ရစ်ပူဇော်ဖို့ရန်အတွက်ဘုရားသခင်ရဲ့တဲတော်ကိုအောင်းမိစေခဲ့ရပါတယ်။ဓမ္မဟောင်းချိန်မှာတို့ရှင်တဲတော်ကိုအသုံးပြုခဲ့ပါတယ်။တဲတော်အတွင်းမှာတို့ရှင်တိရိစ္ဆာန်ကိုနေ့စဉ်တတ်ဖြတ်ရတယ်။တဲတော်တို့အပြစ်သားများဆိုရှင်ယူဆောင်လာတဲ့ရစ်ကောင်ဟာဆိုရှင်ဗာဒိဘယ်ကိုဆောင်တယ်။ယောရှိလိုအမည်ရှိတဲ့ဂျူးလူမျိုးတအူးရှိကြပါစို့။သူဟာဆိုရှင်မနဲ့ဆော့ဆော့ထပြီးတော့မိမိရဲ့အိတ်နီးချင်းနဲ့စကားများရံဖြစ်တယ်။ရံဖြစ်ကြတယ်။မျက်နှာကိုလက်သေးနဲ့ထိုးတယ်။အိတ်နီးချင်းဟာဆိုရှင်လည်းပဲမြေပေါ်မှာဆိုရှင်ပက်လက်ပြီးလဲချသွားတယ်။ထိုသူရဲ့နှကောင်းနဲ့ပါးစပ်အတွင်းကလို့ဆိုရှင်သွေးများဆိုရှင်တော့မြင်မကောင်းအောင်ထွက်လာတယ်။ညနေပိုင်းဝတ်ပြုချိန်မှာရောက်လာတဲ့ခါမှာယောရှိရတို့ရှင်တော့မိမိအပြစ်လောက်ခဲ့မိအကြောင်းကိုသိလာပါတယ်။အိမ်နီးချင်းကိုပြန်မားမိခဲ့တယ်။သူအားတို့ရှင်အိမ်နီးချင်းထံကိုသွားပြီးတော့ကျွန်တော်မားသွားပါတယ်လို့တောင်းပန်ရတယ်။ဒါပေမဲ့လည်းပဲအဲ့ဒီအပြစ်ကိုယောရှိ၌ရှိနေတဲ့အတွက်ကြောင့်သူအားတို့ရှင်သူ့ရဲ့အသည့်နဲ့သူ ရစ်ကောင်ကိုပူဇော်ဖို့ရန်အတွက်တဲတော်သို့သွားရပါတယ်။နောက်တနေ့နန်းနဲ့ရောက်တဲ့ခါမှဆိုရှင်ရစ်ကောင်ကိုယူပြီးတော့တဲတော်သို့သွားရတယ်။အပြည့်နာစာခင်းတဲ့သုတ်ထီကလေးဖြစ်ပါတယ်။ယောရှိယဆိုရှင်ဣသေလစခန်းကိုဖြတ်လျှောက်ပြီးတော့သူ့ကိုမြင်တွေ့ရတဲ့အိမ်နီးချင်းတွေကလည်းပဲယောရှိဟာအပြစ်လုပ်တယ်။အပြစ်ရှိတဲ့သူလို့ပြောဆိုနေကြပါတယ်။ယောရှိယဆိုရှင်တဲတော်သို့ရောက်လာပြီးတော့သူ့ရဲ့လက်ကိုသုံးတဲ့ငယ်ရဲ့ခေါင်းပေါ်မှာတင်ပြီးတော့အပြည့်ဝင်ချတောင်းပန်လိုက်ပါတယ်။ဒူထောင်းလျက်ဝင်ချလိုက်ပါတယ်။အဲ့ဒီနောက်မှာတို့ရှင်ဓာတ်ကိုဆွဲထုတ်ပြီးတော့သူ့ရဲ့လက်ချောင်းကိုလှီးဖြတ်လိုက်ရတယ်။သူ့ရဲ့ဒူးပေါ်မှာတို့ရှင်သုံးတဲ့ငယ်လေးကလဲချသွားပြီးတော့သွေးချစ်ချင်းနေပြီးတော့တခါတဲ့စက်ငင်စက်ငင်နဲ့အသက်ထွက်သွားခဲ့တယ်။ယေဘရာဟိကတို့ရှင်တော့သူ့ရဲ့အသွေးကိုအင်းတုံမှာခံထားရပါတယ်။အဲ့ဒီရစ်ကောင်ကိုခြေဝါပလင်ပေါ်မှာတင်ပြီးတော့မီးရှို့ရာရစ်ပူဇော်ရပါတယ်။ယေဘရာဟိကတို့ရှင်တော့ယေဘရာဟိကတို့ရှင်တော့သွေးအချို့ကိုတခါတဲ့တဲတော်သွင်းကိုယူဆောင်သွားရတယ်။ယောရှိဟာတဲတော်တို့မလာခင်ကတည်းကအပြစ်ရှိကြောင်းမိမိကိုယ်ကိုမြင်ခဲ့ရတယ်။ဒါဟာသူ့ရဲ့ဝင်ထုတ်ဖြစ်ပါတယ်။တို့ပင်မဲ့လည်းပဲသူ့ရဲ့အပြစ်ကိုရစ်ကောင်ရဲ့ဦးကောင်ပေါ်မှာတင်ပြီးတော့တောင်းပန်ပြီးသွားတဲ့အချိန်ခါမှာသူကဘယ်လိုဖြစ်သွားသလဲ။ကျမ်းစာကတော့ရှင်ဝိပုယျကျမ်းခန်းကြီး9အပိုင်းငယ်9နဲ့6မှာတော့ရှင်ဖော်ပြထားပါတယ်။အဲ့ဒီလိုအပြစ်တစ်စုံတစ်ခုရောက်မယ်ဆိုရင်အဲ့ဒီအပြစ်ကိုဖော်ပြတောင်းပန်ရမယ်တဲ့။ပြင်းမာမိတဲ့အပြစ်များအတွက်ကြောင့်အပြစ်ဖြစ်ရာရစ်ဖြစ်စေခြင်းကယောရှိရတော့ရှင်အပြစ်ကိုတောင်းပန်ဝင်ချတဲ့ခါမှာတော့ရှင်သူ့ရဲ့အပြစ်ခါတော့ရှင်တော့ရစ်ကောင်စီတို့ပြောင်းရွှေ့ရောက်ရှိသွားတာဖြစ်ပါတယ်။အဲ့ဒီရစ်ကောင်ကတော့ရှင်အပြစ်ရှိတဲ့အခြေအနေတို့ရောက်ရှိသွားတယ်။အပြစ်ရဲ့အခါတော့ရှင်တည်ခြင်းဖြစ်တဲ့အတွက်ကြောင့်ယောရှိရဲ့အပြစ်ကြောင့်ရစ်ကောင်ကတော့ရှင်အသေးတခံရခြင်းအဖြစ်တို့ရောက်ရှိသွားတာဖြစ်ပါတယ်။ယောရှိကတော့ရှင်ဓာတ်ကိုယူပြီးတော့ရစ်ကောင်ကိုတတ်ရတယ်။ရစ်ကောင်ကတော့ရှင်တည်သွားရတာဖြစ်တယ်။ရစ်ကောင်ရဲ့ခန္ဓာကိုယ်ကိုရစ်ပလင်ပေါ်မှာတင်ပြီးတော့မီးရှို့ရတယ်။အသွေးကိုယူပြီးတော့ယေဘရာဟိကတော့ရှင်ကလကာမာတို့ရှင်တော့အသွေးကိုဖျန်းရတယ်။အသွေးကိုပရင်ဂျင်တစ်တာရှေ့မှာတို့ရှင်လည်းပဲဖျန်းရတယ်။ယောရှိကတို့ရှင်နားထောင်မှုမရှိခြင်းပညာတော်ကိုချိုးဖောက်ခြင်းကြောင့်သူဟာတို့ရှင်သေရမယ်။အသွေးသွန်ခံရတဲ့ရစ်ကောင်ရဲ့အသွေးဟာတို့ရှင်သခင်ခရစ်တော်ရဲ့အသေးခံအသွေးသွန်ခြင်းပင်ဖြစ်ပါတယ်။ယောရှိကတို့ရှင်တဲတော်မှပြန်လဲထွက်ခွာလာခဲ့ရတယ်။ယောရှိမှာရှိတဲ့အပြစ်ဟာတို့ရှင်ရစ်ကောင်မှာပြောင်းသွားပြီ။ယခုချိန်ကမှတို့ရှင်ယောရှိအပြစ်မရှိတော့ဘူးလွန်လာစွာသွားလာနိုင်ပြီတဲတော်မှလှုပ်ဆောင်သောအပြစ်အပြက်ဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့အပြစ်လွတ်ခြင်းအစင်းကိုလှုပ်ဆောင်စေခြင်းဖြစ်ပါတယ်အပြစ်ဖြစ်နိုင်ဖို့ရန်အတွက်အစင်းတစ်အပြစ်ရှိကြောင်းဝန်ခံရမယ်အစင်းနှစ်ကတော့ဝန်ချတောင်းပန်ရမယ်အစင်းသုံးကတော့ခွင်းလွတ်ခြင်းကိုလက်ခံရရှိမယ်အစင်းလေးကတော့ဘုရားသခင်ရဲ့ဂရုတော်၌ယုံကြည်ခြင်းဖြစ်တယ်ဒါကြောင့်ဓမ္မဟောင်းချမ်းကပူဇော်ခြင်းတရားတို့ရှင်ခရစ်တော်သေခံခြင်းစက္ကတ်ခြင်းကိုပုံဆောင်ထားတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နဲ့ငယ်ကတို့ရှင်ဓမ္မဆရာတဦးကတရားပွဲတစ်ခုကျင်းပခဲ့ပါတယ်။ဒီနေ့မှာတို့ရှင်ဆရာကအသက်40နှစ်ဝန်းကျင်ကရှိတဲ့အမျိုးသမီးတဦးထံသွားရောက်ပြီးတော့လေပတ်ခဲ့တယ်။အပြည့်ရဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုပြုခဲ့ကြတယ်။သူမတို့ရှင်ဆရာအားဆရာကျွန်မကြောက်ဆရာကောင်းတဲ့အပြည့်တစ်ခုလုပ်ခဲ့ရမိတယ်။ကြောက်စရာအလွန်ကောင်းတဲ့အတွက်ကြောင့်တခြားသူကိုတောင်ကျမမပြောရဲဘူးဆရာကျမကိုဝင်ဖြစ်ချခဲ့ဘူးတယ်လွန်ခဲ့တဲ့စက္ကန့်တွေကပါဒီအပြစ်ကြီးကိုကျမကထမ်းနေရပါတယ်ဒီအပြစ်ကကျမကိုချောင်းလန့်နေပါတယ်ကျမဘဝရဲ့တာယာမှုအားလုံးကိုချင်းချောင်းနေပါတယ်ဆရာရဲ့ကျမလွန်ခဲ့တဲ့စက္ကန့်နှစ်ကလေးကအပြစ်ကိုနောင်တရနေပါတယ်ဒါပေမဲ့ဘယ်လို့မှပြင်လို့မရတော့ပါဘူးကျွန်မစိတ်ကိုချိုးဖဲ့စေတဲ့အကြောင်းတစ်ခုဖြစ်ပါတယ်ဆိုပြီးတော့ဆရာကိုပြန်ပြောပါတယ်ဒီချိန်ကမှဓမ္မဆရာကတော့ရှင်ကျင်နာစွာဖြင့်သူမကိုပြောခဲ့ပါတယ်ဓမ္မဟောင်းခေတ်မှာအသက်ရှင်နေရင်တော့ဒီလိုအဖြစ်မျိုးဟာရစ်ကောင်ကိုတဲတော်သူတို့ယူဆောင်လာပြီးတော့ပူဇော်ရမှာဖြစ်တယ်လို့ရစ်ကောင်ရဲ့ဦးကောင်ပေါ်မှာလက်တင်ပြီးတော့အပြစ်ကိုတောင်းပန်ရမှာဖြစ်တယ်သိုးကလေးပေါ်မှာတင်ပြီးတော့သိုးကလေးကကိုစားတည်ခံရမှာဖြစ်တယ်တဲတော်ကိုယူဆောင်သွားတဲ့အသွေးတော်ဟာဆိုရှင်တင်းရဲ့အပြစ်ကိုစားလွတ်လပ်မှုကိုပေးတဲ့အတွက်ကြောင့်တင်းဟာလွတ်လပ်သူတဦးဖြစ်သွားမှာဖြစ်တယ်။တင်းရဲ့ပခုံးပေါ်ကဝင်တော့ကြီးလည်းပဲပော့ပါသွားမှာဖြစ်တယ်။ဒါပေမဲ့ခုကျွန်တော်ဓမ္မဟောင်းခင်မှာအသက်ရှင်နေရတဲ့အချိန်မဟုတ်ပါဘူး။ခုပြဿနာကဆိုရှင်သိုးတငယ်လည်းမဟုတ်ပါဘူး။ ကိုစားသေးခံမဲ့တိရိစ္ဆာန်လည်းမဟုတ်ပါဘူးခရစ်တော်စီလာပြီးတော့ဒူးထောက်ဝင်ချတောင်းမှာပါသင်ရဲ့ဝင်တို့ပေါ်ပါသွားပါလိမ့်မယ်သင်ရဲ့ပြစ်အလုံးလွတ်ပေးမယ်ခရစ်တော်ရဲ့သိုးတငယ်ရှိနေပြီရစ်ကောင်အလုံးဟာသူရှင်ခရစ်တော်ကိုသာညွန်ပြခဲ့ခြင်းဖြစ်ပါတယ်ရှင်ယောဟန်ခန်းကြီး1ပိုင်း29မှာဤလောကရဲ့ပြစ်ကိုဆောင်သွားသောဘုရားသခင်၏သိုးတငယ်ကိုကြည်လော့ကျွန်တော်တို့အပြစ်ဝင်တော့ကိုထမ်းရွက်เสียမလိုတော့ဘူးကျွန်တော်တို့ပွင့်ပွင့်လင်းလင်းလာရောက်ပြီးတော့ဝင်ချဖို့သာလိုအပ်ပါတယ်ဘုရားရှင်ရှေ့မှာတို့ရှင်ကျွန်တော်တို့ကမထိုက်တန်ချောင်းကိုဝင်ချရမှာဖြစ်တယ်နောင်တမျက်ရည်နဲ့လာရောက်ဖို့ရန်ဖြစ်တယ်ဗျာဒိတ်ချမ်းမှာသိုးတငယ်ရတော့ရှင်ကျွန်တော်တို့ရဲ့အပြစ်အားလုံးကိုယူဆောင်သွားတဲ့သိုးတငယ်ဖြစ်ပါတယ်ကျွန်တော်တို့ရဲ့အပြစ်အားလုံးအတွက်အသွေးသွန်းခဲ့သောသိုးတငယ်ယေရှုပင်ဖြစ်ပါတယ်လောကရဲ့အပြစ်ကိုယူဆောင်သွားတဲ့ဘုရားသခင်ရဲ့သိုးတငယ်ဖြစ်ပါတယ်။အပြစ်ဝင်တော့မှလွန်မြောက်ဖို့ရန်အတွက်ကျွန်တော်တို့ဥစွာနောင်တရရမှာဖြစ်တယ်။ဓမ္မဟောင်းခေတ်မှာဆိုလို့ရှိရင်အပြစ်ပြုသူကဆိုရှင်ရစ်ကောင်ကိုမယူလာမချင်းအပြစ်မလွတ်နိုင်ပါဘူး။ထိုအမှုကဆိုရှင်ကိုယ်အပြစ်ကိုမသိသောသဘောပင်ဖြစ်ပါတယ်။ကျွန်တော်တို့ကဘုရားရှင်ကိုတော်သိတော်မူပါတယ်။ကိုတော်ကိုပြမမိပါဘီ။စိတ်ဆိုးမိပါဘီ။တမေမောစိတ်ရှိမိပါပြီမယိုးသားချင်းစိတ်တွေရှိမိပါပြီကိုရောထံတို့ကျွန်ုပ်တို့ရောက်လာပြီးတော့ယိုးသားယိုသည်စွာဝင်ချတောင်းပါမယ်ဆိုရင်ခွင်းလို့ချင်းကိုကျွန်တော်တို့ရရှိမှအမှန်ပင်ဖြစ်တယ်မိတ်ဆွေပေါင်းတို့ကျမ်းသာမှာဖော်ပြထားတာကတော့ယောမခန်းကြီး6ပိုင်း23မှာအပြစ်ဤခါကသိချင်းပေသည်ဖခင်သခင်ပေးတော်မူသောစုကျေးသူတို့ကငါတို့သခင်ယေရှုခရစ်အားဖြင့်ထာဝရအသက်ပေသည်ချစ်တော်မိတ်ဆွေပေါင်းတို့အပြစ်တရားရဲ့ခါကသိချင်းပေဘုရားသခင်ပေးသနာတော်မူတဲ့စုကျေးစုကတော့ကျွန်တော်တို့အတွက်ထာဝရအသက်ဖြစ်ပါတယ
်။ခြေတော်မိတ်ဆွေပေါင်းတို့ကျွန်တော်အားလုံးကတည်ငှက်လေးအတွက်ကျွန်တော်အသက်ရှင်တာမဟုတ်ဘူး။ထာဝရအတွက်အသက်ရှင်တာဖြစ်ပါတယ်။ထာဝရအတွက်မျှော်လင့်ချက်ရရှိဖို့ရန်အတွက်ထာဝရဘုရားကိုအားကိုးမှထာဝရအတွက်မျှော်လင့်ချက်ရရှိမှဖြစ်တယ်။ဒါကြောင့်ထာဝရဘုရားကတာလင်ကျွန်တော်အားလုံးအတွက်ယုံကြည်ကိုးကွယ်ရအရှင်သခင်ဖြစ်တယ်။ဒီဘုရားသခင်ကိုကျွန်တော်အားလုံးကယုံကြည်ကိုးကွယ်ခြင်းပါလို့ရှိရင်သစ္စာရှိစွာနဲ့ယုံကြည်နိုင်ဖို့ရန်အတွက်ဒီနေ့ဗျာဒိတ်ချမ်းကဆိုရှင်ကျွန်တော်ကိုဘုရားသခင်ရဲ့အကြောင်းတွေကိုတင်ဆက်ပေးထားတာဖြစ်တယ်။ဒါကြောင့်ဘုရားသခင်ရဲ့ကျွန်တော်ပေါ်မှာထားရှိတဲ့မေတ္တာနဲ့ဘုရားသခင်ရဲ့အစီအမံတွေအားလုံးကိုတင်ဆက်နေတာဖြစ်တဲ့အတွက်ကြောင့်ဗျာဒိတ်ချမ်းကိုကျွန်တော်လေ့လာတဲ့အခါမှာကျွန်တော်အားလုံးရဲ့အသက်တာကပုံမှန်ပြီးတော့ဝိညာဉ်ရဲ့အသက်တာမှာဆိုလို့ရှင်ပုံမှန်ကြီးထွားလာပြီးတော့ဘုရားတရားရှိတဲ့အသက်တာနဲ့ရှင်းဆက်ပြီးတော့ရှင်သန်နိုင်ကြပြီးတော့မိသားစုတွေအမြဲပျော်ရွှင်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ခြေတမိတ်ဆွေများအားလုံးပေါ်ဖြတ်ကောင်းကြည့်ချပါပါစေ။
ရာလေးချမ်းတန်ကြီးဆက်နေတဲ့ကတတိစကားလေးပါအားလုံးဒါတော်ရာတင်ကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစင်တော်မူသောအချိန်ရောက်လာပြီအကောင်းကင်မြေကြီးသမုတ်တရားဆန့်ရည်ကိုဖန်ဆင်းတော်ထာဝရဘုရားကိုကိုးကွယ်ကြလောမန္တပါကောင်နဲ့တတိပေဟောပြောနေဘာဘလုံမျိုးကြီးပြိုလဲပြီဘာဘလုံမျိုးကြီးပြိုလဲပြီမတရားသောစိတ်တော်စပြည့်ရေကိုလူမျိုးအပေါင်းတို့အားတိုင်လေပြီးတော့ဘာဘလုံပြိုလဲပြီခြင်းတူဒီပါရဲ့ဒီအောင်သူမျိုးကြီးကိုဝယ်သူမာနရဲ့အမတ်တစိမ့်လက္ခဏာယုံကြည်လက်ခံသူ
ဘာဘလုံမျိုးကြီးပြိုလဲပြီဟဲ့ဘာဘလုံမျိုးကြီးပြိုလဲပြီမတရားသောစိတ်တောင့်စပြည့်ရေကိုလူမျိုးအပေါင်းတို့အားတိုင်လေပြီးတော့ဘာဘလုံပြိုလဲပြီ ောင်လေးညီမလေးတို့ရေရင်သွေးလိမ်မာနားဆင်စရာပုံပြင်လက်ဆောင်စီစဉ်မှာလူတိုင်းနဲ့အတူရှိတော်မူသောဘုရားသခင်ဆိုတဲ့ပုံပြင်လေးကိုမမအင်ဒရာကပြပြပေးသွားမှာဖြစ်ပါတယ်ကွယ်ခလေးတို့ရေတခါကအမျိုးသမီးတူဦးဟာသူမရဲ့အိမ်ထောင်သက်အစ်တနေမှာခင်ဝင်သေးကတခြားအမျိုးသမီးနောက်လိုက်သွားတဲ့ကွယ်ဒီတော့အမျိုးသမီးဟာခလေးညောင်နဲ့ဂျန်ခေရှာပါတယ်ကွယ်ခင်ဝင်သေးကခြံထားတဲ့အပြင်သူမရဲ့အလုတ်ကလည်းပြုတ်သွားတဲ့ကွယ်ခလေးတို့ရေအမျိုးသမီးလေးဟာသူမမှာရှိတဲ့ငွေကြေးလေးနဲ့ထိုင်စားလာတာငွေကြေးတွေကလည်းချို့တက်လာတာပေါ့ကွယ်ခလေးတို့ရေအမျိုးသမီးလေးဟာလောကမှာအသက်ရှင်တဲ့လူသားတွေဟာဘုရားသခင်ရဲ့မဆမှုကိုလိုအပ်တယ်ဆိုတာသူမသိရှိထားပါတယ်ကွယ်ဒါကြောင့်မို့အမျိုးသမီးလေးဟာဘုရားသခင်ကိုယုံကြည်ဖို့ဘုရားအလိုတော်တိုင်းလက်လျှောက်ဖို့နားလည်ခဲ့တယ်ကွယ်တမန်ကျမ်းစာထဲကသွားလျာရာ၌သာရဘုရားကိုမျက်မှောက်ပြုလို့တို့ပြုလျင်သင်းလန်ခီကိုပြပြင်တော်မူလိမ့်မည်ဆိုတဲ့တုံ့ပြန်ချက်ကိုလေသူမနားလည်တဲ့ကွယ်ခလေးတို့ရဲ့အမျိုးသမီးလေးဟာဘုရားသခင်ရဲ့လမ်းပြမှုနဲ့မဆမှုတွေကိုရယူပြီးတော့ဖလော်ရီဒါပြည်မှာသားလေးနှစ်ယောက်နဲ့အတူဘဝအသစ်ကိုစတင်အသက်ရှင်ခွင့်ရနေပါပြီကွယ်ခလေးတို့ရဲ့အမျိုးသမီးလေးကကျမမျှော်လင့်ထားတဲ့အရာတွေထက်ညာပြလာတဲ့ခေါင်းကြီးမင်္ဂလာတွေကိုဘုရားသခင်ကတွန်လောင်းချပေးတယ်လို့ပြောတဲ့ကွယ်ဒါအပြင်ငွေနဲ့ဝေလို့မရအောင်ဖို့တန်လာတဲ့မဟာမေတ္တာတွေနဲ့ကျမကိုချစ်တော်မူတယ်။ကျမအပေါ်ထားတဲ့ဂရုတော်အတိုင်းမဆကူညီတော်မူလျက်ရှိရဲ့အခုကျမရဲ့ဘဝကပုံမှန်အနေထားကိုရောက်ရှိသွားပါပြီ။ကျမတို့သားသမီးကိုဆွန့်ပြေးသွားတဲ့ကမွေးတွေကိုလည်းခွန်လွတ်နိုင်ပါပြီလို့ပြောရှာတဲ့ကွယ်။ခလေးတို့ရဲ့အိမ်ထောင်မှာဥဆောင်ပေးမယ့်ဘဝမရှိတဲ့ဘဝကလွတ်မြောက်ခဲ့ပါတယ်။ဘုရားသခင်ရဲ့မဆာမှုကြောင့်ခက်ခဲပင်ပန်းလာတဲ့ဒုက္ခဘဝကနေလွတ်မြောက်ခဲ့ရပါရဲ့အရာရာအားလုံးကဘုရားရှင်ရဲ့လမ်းပြမဆာမှုကြောင့်လို့ဘုရားရှင်ရဲ့ကြီးစွာတော်အပေါင်းကိုချီးမွမ်းပါရဲကွယ်ခလေးတို့ရေအဲ့ဒီအမျိုးသမီးလေးကအချိန်နဲ့ဆိုးထဲကြာရောက်နေတဲ့သူတွေဘုရားသခင်ကမိတ်ဆွေတို့နဲ့အတူရှိတော်မူတယ်လို့တည်တည်ခံပါရဲကွယ်ခလေးတို့ရေခလေးတို့ရဲ့အသက်တာမှာကိုရောကိုချစ်ချင်းအတနာခံတောက်ဆိုလိုက်ပါကွယ်ကိုရောရှင်ကခလီတို့ကိုကိုကြီးမားစားတော်မူပါလိမ့်မယ်ခလီတို့ရေအကပဲ့တော်မြစ်ကိုဖျက်ပြပေးချင်ပါရဲ့ကွယ်တင်းကိုငါမထားသည်မဟုတ်လောအာရွေရေရင်ချင်းရှိကြလောမကြောက်နဲ့စိတ်မပြတ်နဲ့သွားလျာရ၌တင်းဖျားသခင်ထာဝရဖျားရှိတယ်လို့မိတ်တော်မူပါရဲ့ကွယ်ရေမိအနာဂတိကျမ်းအခန်းကြီး29အငယ်17မှာလဲတဖန်မိတ်တော်မူသည်ကငါသည်တင်းတို့ကိုအကျိုးနည်းစေခြင်းကကျင်စီသောအကျံမဟုတ်ပေတင်းတို့သည်ညှိုးလင်းသောအကျိုးကိုရမည်အကြောင်းညီဝက်စီခြင်းကသာတင်းတို့ဖို့ကျင်စီသောအကျံတို့ကိုငါသည်ဤလို့မိတ်တော်မူထားပါရဲ့ကွယ်ခလီတို့အလုံးရှင်လင်းခြင်းမြင်ကြပါစေလို့မမအင်ဂျူရာကဆုတောင်းပေးလိုက်ပါတယ်ကျင်သွေးမှာနာစီရာပုံပြေလာပါပြီလာပါRadio Mingla Kosei Tsugane Tachina Dasen Naizebo Yolin Jin Ata Radio Nyama Asha Radio Dingong Linya Jaya Zebo Maisete Yolin Jin Radio Mingla Chin Nane Kei Ayong Lin Sam Tu De Ka Radio Vita Lai Le Shui Lai Pa Ching Wan Dit Chin Ne Tu Mingla Ba Mai Sui Ye Tin Na Ga Twe Ye Chi De De Sa Ga Dwe Cha Ya Me Ta Ka Na Ta Twe Ma Ho Ku
ဒေါက်တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်း
ခရစ်တော်ဤအသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။